အမေရိကန်ပြည်ထောင်စုအတွင်းကတံပေါင်းများစွာသောမိုဘိုင်းဖုန်းအသုံးပြုသူတွေအလုံးဟာဒီကနေ့အောက်တိုဘာလ3ရက်ဗုဒ္ဓနေ့မှာ Presidential Alert သမ္မတထံမှသတိပေးချက်ဆိုတဲ့အရေးပေါ်ကြေညာချက် Text Message ကိုတစ်ချိန်နဲ့တစ်ပြိုင်နက်လက်ခံရရှိကြမှာဖြစ်ပါတယ်။တနင်္ဂနွေလုံးမှာရှိတဲ့ပြည်သူပြည်သားတွေထံ Wireless Emergency Alert စနစ်ကိုအသုံးပြုပြီးဓာတ်ရိုက်အရေးပေါ်ကြေညာချက်ထုတ်ပြန်တဲ့စနစ်ကိုဒီကနေ့စတင်ဆန်းသတ်တာဖြစ်ပါတယ်။အဲ့ဒီသတိပေးချက်ကိုပေးပို့ချိန်မှာသူတို့ရဲ့ mobile phone တွေကို power off လုပ်ပြီးပိတ်ထားတာနဲ့ဆက်သွယ်မှု area ပြင်ပရောက်နေတာဒါမှမဟုတ်ဖုန်းပြောရဲ့တန်လန်းဖြစ်နေတာတွေကလွဲလို့ mobile လက်ကင်ဖုန်းအသုံးပြုသူတိုင်းအဲ့ဒီ 3D ပေးချက်ကိုလက်ခံရရှိကြမှာဖြစ်ပါတယ်။ကျေလောင်တဲ့အတန်နဲ့ဒူအဲ့ဒီ 3D ပေးချက်ကိုတော့ Washington ဒေသစံတော်ချိန်နေ့လယ်2နာရီ18မိနစ်မှာလက်ခံရရှိကြမယ်လို့ဆိုပါတယ်။ mobile phone က 3D ပေးချက်ထုတ်ပြန်ပြီး2မိနစ်အကြာမှာ FM AM radio တွေနဲ့ရုပ်မြင်သံကြားလိုင်းတွေအားလုံးကလည်းအလားတူ 3D ပေးချက်ကိုထပ်ဆင့်ထုတ်ပြန်မှာဖြစ်ပါတယ်။ဒီ 3D ပေးချက်ကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကဓာတ်ရိုက်ပေးပို့တာတော့မဟုတ်သလိုသူကိုယ်တိုင်လည်းဓာတ်ရိုက်ပါဝင်ပတ်သက်မှာမဟုတ်ကြောင်းဖီမာလို့ခေါ်တဲ့ပြည်ထောင်စုအစိုးရအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်ဒီ 3D ပေးချက်ကိုအစောပိုင်းစက်တင်ဘာလ20ရက်နေ့ကစမ်းသပ်ထုတ်ပြန်မှုစီစဉ်ထားခဲ့တာဖြစ်ပေမဲ့တောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေကို Hurricane Florence ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အောက်တိုဘာ3ရက်နေ့ကိုရွှေ့ဆိုင်းခဲ့တာပါအမေရိကန်ပြည်ထောင်စုအတွင်း Mobile လက်ကင်ဖုန်းအသုံးပြုသူ225သန်းလောက်ဒီ 3D ပေးချက်တွေကိုလက်ခံရရှိကြမှာဖြစ်ပါတယ်